ရွှေညာလေးပေါ်လူမျိုးတုံးတက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်ကံပြားနိုင်ငံကတရားစိုးစိုးထားတဲ့အမှုနယ်သာလန်စစ်နိုင်ငံတဟိတ်မျိုးကအစီအစဉ်တရားရုံးမှာအခုအတန်လွင့်နေချိန်မှာကြားနာစစ်ဆေးနေတာပါဒီမှုအတွက်အန်အေဒီအစိုးရလက်ထက်ကတော့ဆန်းစုကြည်မြန်မာနိုင်ငံဘက်ကဥဆောင်သွားရောက်ချေပါခဲ့တော့ကမြန်မာပြည်သူအများစုသူ့ဘက်ကရက်တိပေးခဲ့ကြပါတယ်အခုတစ်ခါအမှုပြန်လဲစတင်ကြားနာမှုအပေ
ဒီနေ့ဖေဗူရီလ22ရက်နေ့မှာပြန်လည်စတင်ကြနာနေပါတယ်2019ခုနှစ်တုန်းကဒေါန်ဆန်းစုကြည်ဦးဆောင်ပြီးတော့မြန်မာနိုင်ငံဘက်ကခြေပါခဲ့တဲ့တုန်းကမြန်မာနိုင်ငံကအပါအဝင်ဥရောပနိုင်ငံတချို့ကမြန်မာတွေကပါတဟိတ်မြို့အထိလိုက်သွားပြီးတော့အားပေးပံ့ပိုးခဲ့ကြပါတယ်နိုင်ငံထဲမှာလည်းအားပေးထောက်ခံပွဲတွေလုပ်ခဲ့ကြတဲ့အထိပါအခုတစ်ခေါက်ကြားနာပွဲအပေါ်ပြည်သူအများရဲ့တုံ့ပြန်မှုအရ ွဲခံရတဲ့အမှုကနေမြန်မာတနိုင်ငံလုံးကျုံနေရတဲ့စစ်တပ်ရဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုရလာဖို့မျှော်လင့်ချက်ရှိနေကြတယ်လို့အခုလိုပြောပါတယ
် ICJ ကိုရောက်လာတဲ့နော်တရားမဲ့မှုတွေကိုတရားမျှတမှုဖြစ်ဖို့နော်အတိတ်ကနေကင်းလွတ်နေတဲ့လူတွေကိုအပြစ်ပေးအရေးယူနိုင်ဖို့အခြေကိုကျွန်တော်တို့ပြောလင့်ပါတယ်ဒါဒီမကပါဘူးလက်ရှိဒီနောက်ပိုင်း February တရက်နေ့နောက်ပိုင်းမှာဆိုလဲဒါအားလုံးကြာတိနေနေကြတဲ့အတိုင်းပါပဲတော့တပ်ဖြတ်မှုတွေမိရှုမှုတွေဟုတ်လားအတောင်းနဲ့ချီတိန်းနဲ့ချီကာနီပါချီအောင်ဟုတ်လားစိတ်ပြေဒုက္ခတွေဒီကလေးတွေအမျိုးသမီးတွေအများကြီးပေါ့ဗျာတော့ဆောက်ဒီလိုကိစ္စတွေကဒီရခိုင်မှာဖြစ်ခဲ့တဲ့ Ranger တွေလုတ်ခဲ့တဲ့ဤသူလက်ရှိတော့ဆောင်ရွက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီ ICJ ကနေပေါ့နော်ကျွန်တော်တို့နိုင်ငံသားအားလုံးအတွက်တမိုင်းအတွက်တရားမျှတမှုကိုတော့ကျွန်တော်တို့အနေနဲ့ညွှန်လင့်ပါတယ်
။နိုင်ငံရေးအကျဉ်းသားကိစ္စဆောင်ရွက်ပေးနေတဲ့ရှင်းနေတယောက်ကတော့ဒီတစ်ချိန်ကြားနာမှုနောက်ပိုင်းမှာအာဏာသိမ်းခံထားရတဲ့မြန်မာနိုင်ငံကိုကယ်တင်နိုင်မဲ့လမ်းကြောင်းတစ်ခုထွက်ပေါ်လိုက်မလားဆိုတော့နိုင်ငံရေးအသည့်နဲ့အခုတစ်ခါအမှုကြားနာပွဲအပေါ်အရင်ကထက်ပိုပြီးတော့စိတ်ဝင်စားမိတယ်လို့ခုလိုပြောပါတယ်
။စိတ်ဝင်စားမှုရှိတာပေါ့တမိုင်းမြန်မာပြည်နိုင်ငံရေးအပြောင်းလဲတဲ့မှာသူကလည်းတစ်ခုပါကိုပါနေတဲ့ကိစ္စလေး။သူကဒီရောက်ရောက်ကိုလုံးဝမဲ့ကိစ္စကြီးနောက်ဆုံးကဲမာကကျွန်တော်စီမှာအာဏာရှင်ဒီကုန်းချုပ်ဖို့ကဲမာကအိုက်နိုင်နဲ့ပါတယ်လေ ICJ တွေ ICC တွေလုံခြုံကောင်စီတွေအိုက်နိုင်နေရလဲအရေးကြီးတဲ့ line တစ် line ပဲနိုင်ငံရေးရစိတ်ဝင်စားကိုစိတ်ဝင်စားရမယ်အရေးကိုကြီးရစမှာ
တောင်ဆန်းစုကြည်လက်ထက်တုန်းကအခုကံခြေပမှုကိုအားပေးခဲ့တဲ့လူငယ်တယောက်ကတော့ဒီအမှုကနေစစ်တရဲ့ကျူးလွန်မှုတွေရပ်သွားမယ်လို့မျှော်လင့်မထားတဲ့အတွက်သိစိတ်မဝင်စားတော့တာဖြစ်တယ်လို့ခုလိုပြောပြပါတယ်
အဲ့တော့အန်ဒီဘက်ကကျွန်တော်ရက်တကြီးပါဘောနော်အန်ဒီကိုယုံလို့ရက်တကြီးပါခုလောကနာသိမ်းရင်တော့ဘာကြောင့်စစ်တပ်ကသူလုံချင်လာလုံနေကြရိုးရင်ကြဲစားမကောက်ဘူးကျွန်တော်တို့တွေပါ line တပြီလုံးကိုပါသူလုံချင်ပုံလုံနေတာတရားမှုတွေကအများကြီးပဲနိုင်ငံကကလည်းထိုင်းကြီးအောင်တတ်တတ်ပါပဲတိတ်တော့အားရစရာမရှိဘူးဒီရောဒီတစ်ခေါက်ဘာဖြစ်လာမလဲဆိုတော့လေကျွန်တော်တို့မှန်းလို့မရအောင်မှန်းပြောရင်တော့တိတ်စိတ်မစားဘူးရစစ်တပ်လို့ချင်သူဆက်လုံနေမှာလို့ပဲကျွန်တော်တို့မြင်တယ်။ဘာပြောင်းလဲဖြစ်လာမလဲဆိုတော့စောင့်ကြည့်ဖို့တက်တက်လောက်ပါပဲ။ဒိတ်တွေတူရောကျွန်တော်တို့စိတ်ထဲမှာမရှိဘူးကြ
။ဒီကနေ့တဟိတ်မြို့မှာပြန်လည်ကြားနာပွဲမှာတော့ရိုဟင်ဂျာတွေအပေါ်လူမျိုးလုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာတရားစွဲတာဟာတရားဝင်မှုရှိရလားဆိုတဲ့အချက်ကိုမြန်မာနိုင်ငံကိုစားရှေ့နေလိုက်ပြီးနေတဲ့နိုင်ငံတကာရှေ့နေတွေကထောက်ပြလျှောက်ထားနေကြပါတယ်ရှင်။